င်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ညာဒုက္ခသည်တွေနေရာရင်းပြန်ပို့ရေးကိစ္စကိုဒီကနေ့နိုဝင်ဘာလ20ရက်နေ့မှာစတင်ကျင်းပဖို့ရှိတဲ့အာဆမ်အာရှဥရောပနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံကိုဖိအားပေးပြောဆိုသွားမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးထာရိုကွန်နိုကပြောလိုက်ပါတယ်။ဝန်ကြီးကွန်နိုဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကကုတူပါလောင်ဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတနင်္ဂနွေနေ့ကအဲ့ဒီလိုပြောလိုက်တာပါ။အာဆမ်အစည်းအဝေးမတိုင်ခင်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားခဲ့တဲ့အထက်မှာဂျပန်နိုင်ငံသားရေးဝန်ကြီးအပြင်ဥရောပသမဂ္ဂ EU နိုင်ငံသားရေးမူဝါဒအကြီးအကဲဖက်ဒရီကာမိုဂရီနီ၊ဂျာမနီနိုင်ငံသားရေးဝန်ကြီးဆစ်ဂမာဂါဘရီယယ်၊ဆွီဒင်နိုင်ငံသားရေးဝန်ကြီးမာဂော့ဝိုလ်စထရ ோம் နဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လည်းပါပါတယ်။ဖက်ဒရီကာမိုဂရီနီအပါအဝင်ဂျပန်၊ဂျာမနီနဲ့ဆွီဒင်နိုင်ငံသားရေးဝန်ကြီးတို့ဟာနိုဝင်ဘာလ20ရက်နဲ့21ရက်နေ့တွေနေပြီးတော့မှကျင်းပမယ့်အာဆမ်အစည်းအဝေးကိုတက်ရောက်ကြမှာပါ။ဒုက္ခသည်တွေဟာရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကရဲဆက်ဆက်ဖိနှိပ်တိုက်ခိုက်တပ်ဖြတ်တဲ့တံကိုခံခဲ့ကြရသူတွေဖြစ်တယ်ဆိုတာကျွန်တော်တို့သိခဲ့ရတယ်လို့ဂျပန်ဝန်ကြီးကွန်နိုကပြောပါတယ်။ဒုက္ခသည်စခန်းကနေပြန်လာပြီးတဲ့နောက်ဝန်ကြီးကွန်နိုဟာဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးအဘူဟက်ဆန်မမူအာလီနဲ့ဓကာမြို့တော်မှာတွေ့ဆုံပြီးရိုဟင်ညာမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေတိုးတက်စေဖို့လူသားစာနာမှုအကူအညီဒေါ်လာ 18.6 သန်းပေးမယ်လို့ကတိပြုပြောဆိုခဲ့ပါတယ်။အစွမ်းရောင်ဝါဒီအုပ်စုတွေဟာသူတို့အတွက်အဖွဲ့ဝင်တွေကိုစုဆောင်းဖို့ဒုက္ခသည်စခန်းတွေကိုစပြီးဝင်ရောက်စီးရုံနေပြီးဆိုတဲ့စိုးရိမ်ချက်တွေရှိလာနေပြီလို့တန်တမန်သတင်းရပ်ကွက်တစ်ခုကိုကိုးကားပြီးဂျပန်ခြေဆိုင်ကျိုးတိုးသတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်ခင်ဗျာ။